အီလီနွိုက်ပြည်နယ်ဟိုင်လန်ပါခ်မြို့မှာဇူလိုင်လ၄ရက်အမေရိကန်လွတ်လပ်ရေးနေ့အခမ်းအနားပွဲမှာလူခုနှစ်ဦးသေဆုံးခဲ့တဲ့ပစ်ခတ်မှုနဲ့ဆွဲချက်တင်ထားတဲ့တနတ်သမားကိုပုတ်ထုံးနေ့မှာပထမဆုံးအကြိမ်ရုံးထုတ်ခဲ့ပြီးပစ်ခတ်မှုကျူးလွန်ကြောင်းဝန်ခံထားတယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူ30ကျော်ပါတယ်ပစ်ခတ်မှုကျူးလွန်သူအဖြစ်တန်တရားနဲ့ဖမ်းဆီးထားတဲ့အသက်23နှစ်အရွယ်ရောဘတ်ခရီမိုကိုတော့ထောင်ထဲကနေဗီဒီယိုကတစ်ဆင့်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပြီးအာမခံလည်းမပေးပါဘူးရုံးထုတ်ချိန်မှာခရီမိုစကားအနှိမ့်ငယ်တာပြောပြီးတော့စိတ်ခံစားမှုရှိတဲ့ပုံမတွေ့ရဘူးလို့ဆိုပါတယ်ပြစ်ခတ်မှုအတွက်တနတ်သမားကတည်င်းမှတ်နဲ့ချီကြိုတင်စီစဉ်ခဲ့တယ်လို့အာနာပိုင်တွေကပြောပါတယ်ချီတက်ပွဲတစ်လျှောက်လူတွေကိုအပေါ်စီကပြင်နိုင်အောင်လေကားသုံးပြီးတော့အဆောက်အုံခေါမိုးပေါ်တက်ခဲ့တာပါအဲ့ဒီနောက်လူအုပ်ထဲကိုတနတ်နဲ့အချက်80လောက်တွေ့ကြရပြစ်ခတ်ပြီးအမျိုးသမီးလိုဝတ်စားပြီးမှထွက်ပြေးခဲ့တာပါဒါပေမဲ့လည်းအခင်းပြစ်ပြီးနိုင်ပိုင်းအချာမှာပဲသူ့ကိုတာဝန်ရှိသူတွေဖမ်းမိခဲ့တာဖြစ်ပါတယ်မိခင်ဖြစ်သူကားကိုမောင်းပြီးတော့လွတ်မြောက်နေစဉ်နောက်ထပ်ပြစ်ခတ်မှုထပ်ကျူးလို့မဟုတ်ရည်ရွယ်ခဲ့သေးတယ်လို့လည်းအာနာပိုင်တွေကပြောပါတယ်သူရင်ဆိုင်နေရတဲ့လူတမှုခုနှစ်ခုစလုံးအတွက်အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်တော့တက်ညာခွင့်မရပဲထောင်တန်းတက်ကြခံရနိုင်တယ်လို့ဒေတာခံလစ်ကောင်တီရှင်နေချုပ်အဲရစ်ဂရင်းဟတ်ကအင်္ဂါနေ့မှာပြောပါရယ်ဒီဆွဲချက်တွေဟာမစ္စတာခရီမိုရင်ဆိုင်ရမယ်ဆွဲချက်အတော်များတဲ့ကပထမဆုံးဆွဲချက်တွေဖြစ်ပြီးတော့ထိခိုက်ခဲ့ရသူတဦးချင်းစီကဆွဲချက်ပေါင်းဒါဇင်နဲ့ချီတိုးလာနိုင်ကြရှိတယ်လို့လည်းပြောပါရယ်